Islam asonyao IS apwe go nila maungzong ne nene tai kai nebi di sepwe go na ya melo yongji de chao Amerika nangangjaye thana simyen tawen si du du ga pyo lai bare jampa wara go gaba nangang ni ne pubaw mi nene ni de chi ni American go jampa tai kai khan ya nai de ala la jampa wara go amyet pet chi mong lo ya nai ma la sa ra ni ne patat bi El Hura thadin thana ne ti ja twi song mi myan gan ma American nangangjaye thana let thao dutiya nangangjaye wunji Richard Stengel ga ai lo pyo daw ra ba ko chaw chaw thain ga kaung nau tin pya tha ba de khanya
American bi daw zu ko 2000 khu ne September la 7 yet ni ma jampet tai khai khan ya bi jing gare ga sa tin gare gaba lo san ya jampet wara san jin ni ni ye sit pwe ma arab nangang de ye pa won lou saung mu ne pat de bi American nangangjaye thana pi tu tan daman ye ya let thao du wunji Richard Stengel ga akhu lo pyo ba de
I think it in its strange perverse way almost terrorism tends to unite people and I think what happened on
9/11 ara kaba ga lu lu ne chinaru ye mahamai phit mu chit chi mu a ai chin ga sa lo tot tat la ga lo chinaru pyo chin ma le
islam song yao is apwe ko nilan paung su ne yin sai ni bi sin mi bi ma dai khai da le chaung ga ni dai khai da wa ra phyan nilan thong na sa ra bi pa win ne lu la taw dutiya nai ngin ja yi wunji richard stengel ga pyo ba le lu ngare de ne ma is apwe sa po la ga de ga so yin di apwe ko nei ni ne nai ngin de pu mya la bi jordan egypt ne saudi arabia nai ngin de ma lu mu kun ye media ri ga ni tan tan wa ra phyan lou saung ni de lu အခုဆိုရင်အာရဗ်စော်ဝါများပြည်တော်စု UAE နဲ့အမေရိကန်ပူးတွဲပြီးတော့ Sawab Center ဆိုတာကိုထူထောင်ပြီးတံပြန်ဝါရဖြန့်လုပ်ငန်းလုပ်ဖို့စီစဉ်ထားတယ်လို့ Mr. Stengel ကပြောပါတယ်။ပြင်သစ်နဲ့ကူဝေးနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်တော်စုမှလည်းအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ Andre ပူများလာတာဆိုတဲ့မေးခွန်းတွေထွက်လာပါတယ်။တထောက်ဒူဝန်ကြီး Stengel ကတော့ဒေးအန်ဒရယ်ကနေကင်းလွတ်တဲ့နိုင်ငံဆိုတာမရှိဘဲနိုင်ငံအားလုံးဟာတိုက်ခိုက်ခံရနိုင်ခြေရှိတဲ့ပြစ်မှတ်တွေဖြစ်နေတာပါပဲလို့ဆိုပါတယ်။ဒါပေမဲ့လည်းအရှေ့လေပိုင်းဒေသကနိုင်ငံတွေရင်ဆိုင်နေရတယ်လို့မျိုးတော့အမေရိကန်ရင်ဆိုင်နေရတာမဟုတ်ပါဘူးလို့ Mr. Stengel ကပြောပါတယ
် Where it's on your border and they are advancing and they are trying to create a state so I think that the problem is more acute here but everybody
ကိုနေစမှာအကြမ်းဖက်အဖွဲ့ရှိနေစစ်တို့လာနေပြီးနိုင်ငံတစ်ခုခုထူထောင်ဖို့ကြိုးစားနေရပါဒါကြောင့်အဲ့မှာပြဿနာပိုဆိုးပါတယ်ဒါပေမဲ့လည်းနိုင်ငံတိုင်းမှာတော့ပြဿနာဆိုတာရှိနေရပါပဲအမေရိကန်ကသွားတဲ့ပြည်ပတိုက်ခိုက်သူတွေလည်းရှိနေရပါပဲဒါကြောင့်လည်းဒီကိစ္စဟာနိုင်ငံတိုင်းအနေနဲ့စိုးရိမ်မှုထားဖို့လိုတဲ့ကိစ္စဖြစ်ပါတယ
်အကြံဖက်ဝါရနေနည်းစစ်ပွဲကိုအနိုင်ရပါဦးမလားဘယ်လိုနည်းလမ်းနဲ့များအနိုင်ရပါမလဲဆိုတဲ့မေးခွန်းကိုတော့ Mr. Stengel ကအကြံဖက်ဝါရနေနည်းစစ်ပွဲလို့ပြောဆိုတာကမှားရင်းခေါ်ဆိုမှုတစ်ခုပါလို့ပြောပါတယ
် Terror is a technique and in this caseIt's a technique being used by Daesh or ISIL. And so,
I'm not. လက်တွေ့ကြမှာမဟုတ်ပါဘူးလို့ Mr. Stengel ကပြောပါတယ်။ဒါပေမဲ့လည်းပြင်ထန်တဲ့ပိုပိုကြီးထွားလာတဲ့ချင်းချောက်မှုမျိုးဖြစ်မလာအောင်တော့တံပြန်လှုပ်ဆောင်နိုင်ပြီးအခုကိုပဲအဲ့ဒီအခြေအနေရောက်နေပါပြီလို့အမေရိကန်နိုင်ငံသားရေးဌာနလက်ထောက်ဒူးဝင်ကြီး Richard Stengel ကပြောပါတယ်ခင်ဗျာ။